လာမယ့်တနင်္လာနေ့မှာကျင်းပမယ့်မြန်မာနိုင်ငံရွေးကောက်ပွဲကိုငြိမ်းချမ်းစွာကျင်းပနိုင်ရေးအတွက်လိုအပ်တဲ့အရေးယူလှုပ်ဆောင်မှုမျိုးတွေလုပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမူရဲ့အကြံအထူးအကြံပေးတွေကမြန်မာဆွေရကိုတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လူမျိုးတုံးသက်ဖြတ်မှုကာကွယ်ရေးဆိုင်ရာအထူးအကြံပေးမစ္စတာ
အဒမဒင်းရဲ့အကာအကွယ်ပေးရေးတာဝန်ခံမှုဆိုင်ရာအထူးအကြံပေးမစ္စတာဂျနီဖာဝါလ်စတူကလွတ်လပ်ပြီးအပြန်အလှန်လေးစားမှုနဲ့ငြိမ်းချမ်းတဲ့ဝန်ကြီးမှရွေးကောက်ပွဲကျင်းပပေးဖို့မြန်မာအစိုးရကိုတောင်းဆိုလိုက်တာပါပြေဆုံးကိုဒေါက်ခင်မြတ်တက်ကပြောပြပေးမှာပါမြန်မာနိုင်ငံရွေးကောက်ပွဲကိုညှက်တာတန့်ရှင်းပြီးလွတ်လပ်မှုရှိစေဖို့အတွက်အားလုံးကလိုလားနေကြပါပဲကုလသမဂ္ဂအတွင်းရေးမှူ
ူရတနကအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့လူမျိုးရုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာနဲ့အကာအကွယ်ပေးရေးတာဝန်ခံမှုဆိုင်ရာအထူးကြံပေးတွေကလာမယ့်နိုဝင်ဘာလ10ရက်ရွေးကောက်ပွဲကိုငြင်းငြင်းချမ်းချမ်းကျင်းပနိုင်ရေးအတွက်မြန်မာနိုင်ငံအစိုးရအနေနဲ့လိုအပ်တဲ့အချက်တွေအားလုံးကိုလှုပ်ဆောင်ဖို့ဒီကနေ့ပဲတောင်းဆိုလိုက်တာပါ
ရွေးကောက်ပွဲမတိုင်ခင်တွေ့နေရတဲ့လှုပ်ဆောင်မှုတချို့ဟာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တဲ့ဘာသာရေးကိုနိုင်ငံရေးမဲဆွယ်မှုတွေမှာတုံးနေတဲ့ပုံစံတွေ့ရကြအောင်အထူးအကြံပေးမျှဝေအကြေညာချက်ထဲမှာဖော်ပြထားပါတယ်။ဘာသာရေးဖွဲ့စည်းတွေနဲ့ခေါင်းဆောင်တွေတောင်မှကနိုင်ငံရေးပါတီတွေကပါလူနည်းစုမွတ်စလင်တွေကိုအမုန်းပွားစေတဲ့အမုန်းစကားတွေနဲ့ဟောပြောမှုတွေလုပ်နေတယ်ဆိုရယ်သတင်းတွေရနေတာမို့အထူးကိုယ်စားလှယ်တွေကစိုးရင်စိတ်ပူကြောင်ပြောတယ်လို့မစ္စတာဒူဂျာရစ်ကပြောပါတယ်။
Adama Jiang, Jennifer Walsh expressed concern at the policy.
Mr. Adama Jiang နဲ့ Miss Jennifer Walsh တို့ကမြန်မာနိုင်ငံမှာမကြခင်ကျင်းပတော်မယ့်ရွေးကောက်ပွဲအတွက်မဲဆွယ်စဉ်ကာလအတွင်းလူမျိုးရေးနဲ့ဘာသာရေးဆိုင်ရာနိုင်ငံရေးသဘောတက်ရောက်တဲ့လှုပ်ဆောင်မှုတွေတွေ့ရတာစိတ်ပူတဲ့အကြောင်းနဲ့ဒီလိုလှုပ်ဆောင်မှုတွေဟာမြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းချိုးဖောက်ရာရောက်နေတယ်လို့သူတို့ကပြောဆိုပါတယ်
မြန်မာနိုင်ငံဒီမိုကရေစီလမ်းကိုရှောက်လန်းရမှာရွေးကောက်ပွဲဟာအရေးပါတဲ့ကဏ္ဍမှာရှိနေတာမို့မြန်မာနိုင်ငံထဲမှာနေထိုင်တဲ့လူမျိုးစုတစုအထူးသဖြင့်မွတ်စလင်ရိုဟင်ဂျာတွေပေါ်မှာခွဲခြားဆက်ဆံတာမျိုးတွေတွေ့နေရတယ်လို့လွတ်လပ်စွာပြောဆိုခွင့်စုဝေးခွင့်နဲ့နိုင်ငံရေးမှာပါဝင်ခွင့်မပြုတာတွေရှိနေပြီးလွတ်တော်မှာအမတ်ဖြစ်တာဝန်ထမ်းဆောင်နေသူမျိုးကိုပါအခုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခွင့်မပေးတာလည်းမျိုးတွေရှိနေတယ်လို့အထူးအကြံပေးတွေကဆိုပါတယ်ဒီလိုခွဲခြားဆက်ဆံမှုမျိုးဟာမြန်မာနိုင်ငံလိုလူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေထိုင်တဲ့နိုင်ငံအတွက်အန္တရာယ်ကြီးတယ်လို့မြင်ကြောင်းလည်းပြောပါတယ
် They said that the promotion of a political agenda that is based primarily on the
နိုင်ငံရေးမဲဆွယ်မှုတွေကိုကြည့်တဲ့အခါလူမျိုးစုတစုဒါမှမဟုတ်ဘာသာတစ်ဘာသာကိုအကာအကွယ်ပေးရမယ်ဆိုတဲ့အချက်ပေါ်အဓိကအခြေခံတဲ့မဲဆွယ်အသည့်ပေးတာမျိုးတွေလုပ်နေတာမို့မြန်မာနိုင်ငံလိုလူပေါင်းစုံဘာသာရေးပေါင်းစုံစုပေါင်းနေထိုင်တဲ့နိုင်ငံတစ်နိုင်ငံအတွက်ဒါဟာတိတ်ကိုအနေကြီးတဲ့အကြောင်းသူတို့ကပြောပါတယ်
။မကြာသေးခင်ကထုတ်ပြန်ခဲ့တဲ့မျိုးဆောင်ဥပဒေ၄ခုကနေမြန်မာနိုင်ငံမှာအခြေခံလူသားတွေရဲ့ရပိုင်ခွင့်နဲ့အထူးသဖြင့်ဘာသာရေးယုံကြည်မှုကိုးကွယ်မှုနဲ့အမျိုးသမီးအခွင့်အရေးတွေကိုထိခိုက်စေတာမို့နောက်ပြန်ဆုတ်တဲ့အနေအထားဖြစ်နေတယ်လို့အထူးအကြံပေးတွေကယုံကြည်ကြတာပါ။ဒါကြောင့်မြန်မာအစိုးရအနေနဲ့အကြမ်းဖက်မှုအခြေခံတဲ့လူမျိုးရေးဘာသာရေးခွဲခြားမှုတွေကိုအရေးယူတားမြစ်မှုတွေနဲ့အခုကျင်းပမယ့်ရွေးကောက်ပွဲကိုလွတ်လပ်ပြီးအပြန်အလှန်လေးစားမှုနဲ့ငြိမ်းချမ်းတဲ့ဝန်ကျင်မှာကျင်းပနိုင်အောင်လှုပ်ဆောင်ပေးဖို့တောင်းဆိုလိုက်တာပါမြန်မာပြည်သူတွေအားလုံးကိုလည်းငြိမ်းငြိမ်းချမ်းချမ်းနဲ့တိခံခွလွန်နှိုင်စွန်းရှိတဲ့နိုင်ငံတကာနိုင်ငံဆိုတာဒီရွေးကောက်ပွဲကနေတဆင့်ပြသဖို့တိုက်တွန်းလိုက်တယ်လို့နောက်တက်လာမယ့်အစိုးရကိုလည်းရခိုင်ပြည်နယ်အတွက်ရေရှည်ငြိမ်းချမ်းမှုနဲ့တိုးတက်စေမယ့်လှုပ်ဆောင်မှုအပါအဝင်တရားဥပဒေစိုးမိုးမှုဒီမိုကရေစီနဲ့လူ့ခွင့်ရေးကောင်းမွန်တိုးတက်အောင်လုပ်ဖို့ပါအထူးကိုယ်စားလှယ်တွေကတန်ကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူမှုအတိုင်းဝိုင်းတွေကြားမပြေမလည်ဖြစ်စင်မဲ့အမုန်းစကားပြောဆိုမှုတွေဆက်ပြီးလုပ်နေတာနဲ့လူများစုအတိုင်းဝိုင်းကြားကအဆွမ်းရောက်တွေကဘာသာရေးကိုနိုင်ငံရေးရွေးချယ်တဲ့အတုံးချနေတာတွေတွေ့နေရတာမို့မကြခင်ချင်းပါတော့မယ့်ရွေးကောက်ပွဲအတွက်အထူးဆိုရင်ကြောင်းကုလသမဂ္ဂတွင်မှုချုပ်မစ္စတာဘန်ကီမွန်းကလည်းနိုဗ ెంబ ာလ10ရက်နေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။